မွန်ပြည်နယ်ဝင်းကြီးချုပ်ဖြစ်လာသူဦးမင်းမေဦးကတော့မွန်ပြည်နယ်မှာအဓိကကြတဲ့ရာဘာထုတ်လုပ်မှုစီးပွားရေးလုပ်ငန်းဦးမော်လာအောင်လှုပ်ဆောင်သွားမယ်လို့ VOA ကပြောပါတယ်။ကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မွန်ပြည်နယ်ဝင်းကြီးချုပ်ကိုရွေးချယ်တဲ့အခါမှာမွန်လူမျိုးတွေရပဲရွေးချယ်တင်မြှောက်တင်တယ်ဆိုပြီးတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီလိုဝေဖန်မှုတွေအပေါ်မှာဝင်းကြီးချုပ်ဦးမင်းမင်းဦးအနေနဲ့ကဗမာပြောလို့ပါတယ်ခင်ဗျဟုတ်ပါတယ်ကျွန်တော်လည်းကြားပါတယ်နော်မွန်ပြည်နယ်မှာမွန်လူမျိုးဖြစ်တင်တယ်ဆိုတဲ့အနေထားပေါ့နော်ဒါပေမဲ့ကျွန်တော်တို့ခေါင်းဆောင်ပိုင်းတွေမှ
ဒီမှာဒါပေမဲ့နောက်ပိုင်းကျတော့လက်ပေါ်နေလာချက်တော့ဗမာဗုဒ္ဓဘာသာပဲဖြစ်ရတာကလုံးဝကင်းကြီးတော့မဖြစ်ပါဘူးမော်နယ်ပါပဲကျွန်တော်တို့ဥပဒေကနော
်ဟုတ်ကဲ့
ဒါတော့လက်ရှိမော်ဒယ်ကတော့ဒီလူမျိုးအစွဲအေးနည်းနည်းရှိတော့နည်းနည်းလေးရောက်ဝင်ပါမှာဒါပြဿနာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့တော့မွန်ပြည်နယ်ရဲ့ဝန်ကြီးချုပ်ဖြစ်လာပြီဆိုတော့ဒီပြည်နယ်တိုးတက်ကောင်းစားရေးအတွက်ဘလို့ကဏ္ဍတွေကိုအဓိကဦးစားပေးလှုပ်တော်ဖို့စိတ်ကူးထားပါလေခင်ဗျာ
ကျွန်တော်မွန်ပြည်နယ်ရဲ့အဓိကတင်းတော်ရောပါလုပ်ငန်းလေရောပါတောင်းလေးတွေကကိုတော်တော်ကြည့်ကြနေတယ်ဒီဟာကိုကျွန်တော်ဘလို့ပြန်မပြင်နိုင်မလဲဆိုတာစဉ်းစားစဉ်းစားနေတာပေါ့နော်ဒါပဲမြန်မာနိုင်ငံဖြစ်နေတာရောပါအဲ့ဒီမှာကိုရန်ထုတ်လုပ်နိုင်တဲ့အဆင့်လောက်ပဲရှိသေးတယ်ကိုတို့ထုတ်လုပ်နိုင်တဲ့အဆင့်မရှိသေးတော့ဒီပိုင်းကိုကျွန်တော်ဘလို့ပြင်နိုင်မလဲဒါပဲကြည့်ကြတယ်စဉ်းစားနေတာပေါ့နော်တနည်းပါရတော့ကျွန်တော်မိခင်သားတွေထွက်လာတဲ့အခါဒီအနေနဲ့အားသာချက်ကိုအခြေခံပြီးတော့ဘယ်လိုကောင်းအောင်ဘယ်လိုပြင်ပြင်ပါသေးပြီးဘယ်လိုတိုးတက်အောင်ကျွန်တော်ကြိုးစားမလဲဆိုတာကျွန်တော်စဉ်းစားပြီးတော့ပါမယ်เน
าะအဲ့တော့လေနောက်တစ်ခုကဒီမွန်ပြည်နယ်မှာမွန်ပြည်တစ်လို့လက်နက်ကင်အဖွဲ့အစည်းတွေရှိသလိုဒီကရင်လက်နက်ကင်အဖွဲ့တချို့ကလည်းဒီမှာရှိပါတယ်ဆိုတော့မွန်ပြည်နယ်အတွင်းကညီညာရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်အနေနဲ့ဘာတွေစဉ်းစားထားပါလဲ
မမန်းတော့အားလုံးစိတ်သက်ရှိနိုင်ရှိရှာကြိုးစားမှာပါဒါလည်းနိုင်ငံတော်ဘာလည်းလုပ်မှာပါကျွန်တော်မွန်ပြည်နယ်မှာလည်းနိုင်ငံတော်ရဲ့မူဝါဒအနေနဲ့ကြည့်ပြီးလိုက်လောင်းကြီးတွေအကုန်လုံးတိုင်းသားအားလုံးငြိမ်းချမ်းချမ်းနဲ့အားလုံးလက်သက်ရှင်သွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရတိုးတက်ကြအောင်လှုပ်သွားနိုင်အောင်အားလုံးကြိုးစားမှာပါနော်။ဒါကတော့နိုင်ငံတော်ဘက်ကဘယ်လိုသွားမလဲဆိုတဲ့အပေါ်ရဲ့မူဝါဒကိုကျွန်တော်တို့ကြည့်ပြီးတော့အောက်မှာလည်းအသင်ပြေအောင်ပေါင်းလက်ဆက်ဆံရမှာပေါ့နော
်။အဲ့တော့ဒီမွန်ပြည်နယ်မှာမွန်လူမျိုးတွေအနေနဲ့သူတို့ရဲ့အစာပေရင်ကျေးမှုလွတ်လွတ်လပ်လပ်နဲ့တင်ကြားခွင့်ရရေးတို့အဲ့ဒါနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေလွတ်လပ်ခွင့်ရဖို့တို့ကိုအစဉ်တစိုက်တောင်းဆိုခဲ့တာတွေရှိပါတယ်ဒီကိစ္စတွေမှာရောဝန်ကြီးချုပ်ကဘယ်လိုဆောင်ရွက်သွားပေးဖို့ရှိပါလဲ
အာဒါကကုညီရမယ့်အဖြစ်နေပဲလေနော်တိုင်းတော့ဘာသာဆိုတာဒါတူတူဝါကတိုးတက်ရတိုးတက်ကြောင်းပဲကုညီရမှာပါတိုင်းတော့ဝန်ကြီးတွေကတော့အမှရှိပါတယ်ဒီလိုလည်းဒီလိုပါဒီလိုဘယ်လောက်လှုပ်ချင်တာလဲကျွန်တော်ဘယ်လောက်လှုပ်ပြီးနိုင်မလဲနော်အဲ့ဘော်ကိုအခြေခံပြီးကျွန်တော်စဉ်းစားဆောင်ရွက်ရမှာပါနော်ဒီတိုင်းသားတွေအားလုံးတိုးတက်ရတိုးတက်ကြောင်းတော့ကျွန်တော်ကျင်နာမှာအကုန်ရှိပြီလားပါမောင်မောင်ကဒီမှာပြင်လဲရှိတယ်လေပို့လို့လည်းရှိတယ်သူတို့ရဲ့ဘာသာစာပြင်ပြင်ပြီးအကုန်လုံးကဒါတိုးတက်ဖြစ်ရတာပဲကျွန်တော်တို့ကဒါကိုတောင်းရပြရမှာပဲလေနော
်ဟုတ်ကဲ့
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမမင်းဦးဟာ1988လူထုလှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့ BE Engineer ဘွဲ့ရထားသူတဦးဖြစ်တယ်လို့ NLD ပါတီရဲ့ဘီလင်းမြို့နယ်ဒုဥက္ကဋ္ဌတာဝန်ကိုထမ်းဆောင်နေသူလည်းဖြစ်ပါတယ်